မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာအခုအတန်လွင့်နေတဲ့အချိန်မှာပဲကြားနာနေပါဗျာ။ရိုဟင်ဂျာတွေပေါ်လူမျိုးလုံးတပ်ဖြတ်မှုလို့ခေါင်းစဉ်ပေးထားတဲ့ကြားနာပွဲမှာတော့ VOA ရဲ့ Plugin အစီအစဉ်တင်ဆက်သူ Greta Van Staden တန်နောက်နိုင်ငံတကာပြည်ပကလိလာရေးဖွဲ့ ICG ညွှန်ကြားရေးမှူး Stephen Pomper တို့ထွက်ဆိုနေကြတာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌ Advice ကတော့ဆက်စုနှစ်နဲ့ချီလူခွင့်ရေးချိုးဖောက်မှုတွေဆုံးရှုံးနေတဲ့ရိုဟင်ဂျာတွေဟာပြီးခဲ့တဲ့နှစ်တည်းမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်နောက်ထပ်သိမ်းနဲ့ချီထွက်ပြေးခဲ့ကြရတဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာစစ်တပ်ရဲ့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်သတ်မှတ်နိုင်တဲ့အကြောင်းနဲ့တာဝန်ရှိတဲ့မြန်မာစစ်ကောင်းဆောင်တွေကိုလည်းအရေးယူဖို့လိုအကြောင်းပြောဆိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အယသအစိုးရအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အမေရိကန်အစိုးရကဖိအားပေးဖို့လည်းတိုက်တွန်းထားတာပါ။အမေရိကန်အစိုးရကတော့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ထားပေမဲ့နိုင်ငံတကာဥပဒေရပြဋ္ဌာန်းထားတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့ကတော့မဆုံးဖြတ်ရသေးပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေမှာမြန်မာစစ်တပ်ကအဓိကတာဝန်ရှိတဲ့အကြောင်းတင်းလာနေမှာပဲအစဉ်ကန်စားသောထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကလွန်ကျော်ရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS အစိုးရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာရိုဟင်ဂျာတွေပေါ်စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားကြတာပါ။မြန်မာစိုးရွားနဲ့မြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်အရေးယူမှုတွေရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားကြတာဖြစ်ပါတယ်။